ကမ္ဘောဒါရဲ့အခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့သင်္ဆာရှင်းလင်းပွဲကိုလည်းအခုဒီနေ့သတင်းယူခဲ့ရဆိုတော့အဓိကဒီကနေ့ဘာတွေမေးဖြစ်ခဲ့လဲဆိုတာကိုအကြံပြန်ပြောပြပါလား
။ဟုတ်ကဲ့အခုပေါ့လေလက်ရှိအခြေအနေမှာပေါ့လေဒါဒီနာဆာကကောင်စီဘက်ကနေပြီးတော့သူတို့ကပြောတာတော့ဒီဆန္ဒပြပွဲတွေအေးအေးချမ်းချမ်းဖြစ်တဲ့ချိန်မှာတော့သူတို့ဘက်ကပြစ်ခတ်နေနေတာမျိုးတွေမရှိဘူးပေါ့။နောက်ပိုင်းမှာဒီလိုမျိုးကြမ်းဖက်မှုတွေရှိလာတယ်ဆိုရဲအနေကမှာသူတို့ဘက်ကဒီပြစ်ခတ်နေနေရရှိရဲဆိုရအောင်သူပြောတယ်။အဲသူပြောရဲဆိုအဲ့ဒီဟာတွေကမင်းမဲစိတ်စံတဲ့အနေထားကြောင့်ဆိုတော့သူတို့ဘက်ကဒီင်းစာရှင်နေပေါ်မှာပြောတယ်ပေါ့လေ။ပြောတော့ကျွန်တော်တို့ကပြန်မေးပါတယ်။ဟုတ်ပြီအဲဆိုဒီနိုင်ငံတကာနဲ့ဒီကုလသမဂ္ဂပါဝင်နိုင်ငံတကာဆိုလို့ရှိရင်ဒီရောပေါ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့လူတွေကိုကျွန်တော်တို့အင်အားသုံးပြီးဖြေရှင်းနေဆိုတော့ပြစ်တင်ရှုံချတာတွေရှိရဲပေါ့။ဒီမြန်မာနိုင်ငံသားအများစုကလည်းအဲ့ဒီပေါ်မှာမတင်တတ်မှုတွေရှိနေတယ်အခဲမကြေရာတွေဖြစ်လာတယ်ပေါ့လေအဲ့ဒါဆိုတော့တက်နေဒီလူတွေကတဖြည်းဖြည်းချင်းကွာနေတဲ့အနေအထားရှိတယ်ရှိတော့အဲ့ဒီအခြေအနေတွေကိုဘယ်လိုပြင်ရှင်းမလဲပေါ့အခုဒီပြစ်ခတ်မှုနဲ့စေအုပ်ချုပ်ရေးပေါ်မှာရှတော်တွေကိုဘယ်အခြေမှရုပ်သိမ်းဖို့ရှိမလဲဆိုတာမျိုးနေဖြစ်ပါတယ်ဗ
ျနိုင်ငံတကာကလည်းပြောမယ့်ဟာရှိပါတယ်အပြီးရင်ခုနပြောတော့ကဒီလူတွေကချင်းကွာတယ်မျိုးခံစားရပါလားချင်းကွာနေတယ်ဆိုမခံစားရပါဘူးကျွန်တော်ကတော့မခံစားပါဘူး။အပြုလို့တော့ကြတခါတလေမှစူးစူးနေတာကိုနာမဆိုးလို့မလို့မထွင်လို့မရပါဘူး။မထွင်လို့မရပါဘူး။စူးစူးနေတာကိုမနာစေခြင်းထွင်ရမှာဖြစ်ပါတယ်။စူးကြည့်ရင်ကြီးသလောက်အကျိတ်ကြီးကြီးသုံးရပါလိမ့်မယ်။စူးသေးရင်သေးသလောက်အကျိတ်သေးသေးသုံးရပါလိမ့်မယ်။အဲရောကြအဲ့ဒီစူးကိုအနဲ့ထွင်တဲ့အခါမှာနာတဲ့တလောက်နာပါလိမ့်မယ်နာတဲ့တလောက်နာတယ်ဆိုတာမထွင်မဲနေခြေတော့စူးစူးတဲ့ခြေတော့ဖြတ်ပြရမှာမလို့ထွင်နေခြင်းဖြစ်ပါတယ်ဆက်ပြီးထွင်ရပါလိမ့်မယ်စူးကြီးရင်ကြီးသလောက်နာပါလိမ့်မယ်ဒီအတွက်တော့ခြေတော့ကနေပြတော့ကြအုံတော့ကိုမုန်းခြင်းမုန်းပါလိမ့်ပျောက်သွားရင်အုံတော့နဲ့ခြေတော့နဲ့တပားတဲ့ဖြစ်သွားပါလိမ့်ခေစားမရှိပါခြေစူးတင်ပ
ါဒုချက်တစ်ခုကတော့ခုနဘုဒ္ဓရှင်ပြပါရဲပါလေဒီဘောအဂရိလိုက်စားမှုတွေနဲ့ပတ်သက်တယ်ဆိုတော့အချက်မှာဒါဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေါ့လေရန်ကုန်တိုင်းဝန်ကြီးဦးဖြိုးမင်းသိမ်းရဲ့တက်တစ်ကန်တဲ့ဟာတွေပါလေလေပြတ်တောက်သွားတော့ကျွန်တော်တွေ့ရတယ်ပေါ့လေပြတ်တော့ဆိုအခုကျွန်တော်မေးချင်တာအဲ့ဒီဟာမျိုးပေါ့လေဒီဩစတြေးလျနိုင်ငံသားပေါ့ဒီရှော့ချာနေပေါ့သူနဲ့တက်တက်လို့သူရဲ့ထုတ်ဖို့ပြောဆိုမှုတွေကြောင့်မဟုတ်လို့ဒီမတမာတဲ့နိုင်ငံရဲ့ခြားငွေကြေးစစ်စစ်မှုတွေရှိရဲဆိုတာမျိုးအစောပိုင်းကတော့ဒီနေ့ထုတ်ပြန်တာကိုတွေ့ပါလေ။ဟိုအဲ့ဒါဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်အသေးစိတ်ထွက်လာတော့မရှိသေးဘူး။သူပြောထားတဲ့ကိစ္စနဲ့ပတ်သက်ပြီးပေါ့လေ။အဲ့ဆိုကျွန်တော်အဓိကမေးလို့တာကတော့ကျွန်တော်ဒီရှော့တောင်းတွေကဒီကျွန်တော်လက်ဆောင်ကကောင်စီနဲ့ပူးပေါင်းပြီးတော့မှအရင်အစိုးရရဲ့ငွေကြေးပဒမမှုတွေကိုတက်တက်ခံမဲ့အနေအထားမျိုးရှိလာဆိုရတာပေါ့လေ။အဲ့ဒီအခုကြောင်းပေါ့လေ။ပို့ပြီးတော့အသေးစိတ်ညာပြောပြလို့ရမလားနောက်သူထုတ်ပေါ်တဲ့အချက်တွေကပြီးခဲ့တဲ့အစိုးရအကြီးအကဲတွေမှာဘသူ့ကိုဥတည်ပြီးတော့တရားစွဲဆိုတာဖြစ်စီနေဆိုတဲ့အချက်လေးမေးလို့ပါတယ်ဗျာ
ဩအဲ့ဒါတော့အရင်ဖြေလိုက်မယ်ကျွန်တော်ကဒီဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဝတီပုံမှန်73တင့်နဲ့မြန်မာနိုင်ငံအစိုးရလေးဘက်ချက်များအဲ့ဥပဒေပုံတိခါကြီးနဲ့ကျွန်တော်တို့ကဒါစစ်ဆေးနေရပါရှိတယ်စစ်ဆေးနေကြပဲရှိပါတယ်ဟိုဒါနဲ့ပတ်သက်တော့ကျွန်တော်တို့စစ်ဆေးတာကအဲ့နှစ်ခုနဲ့ပဲကျွန်တော်စစ်ဆေးတာဖြစ်တယ်စစ်ဆေးတာဖြစ်တယ်ခုနကတည်းကဒီတာသူ့ရဲ့သူ့ကိုတန်ရုံတာဝန်ရှိသူတွေရဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့တယ်လီဖုန်းနဲ့ဆက်တယ်ခွင့်နှစ်ကြိမ်ခွင့်ပြုတာပြီးဖြစ်ပါတယ်နောက်လည်းခွင့်ပြုပါမှာဖြစ်ပါတယ်ဒါပဲကျွန်တော်ဖြေလို့ရပါတယ
်နောက်ဆုံးမိကွန်းတစ်ခုပါဗျာဒီကမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးအတွက်ပြပောင်းစုံပေါ့ရဲ့ချစ်ချွေဆွေးနွေးသွားမယ်ဆိုတော့မှပြောတာရှိပါလိမ့်ဗျ။အဲ့ဒါဆိုသူ့ဘက်ကကျွန်တော်တို့ဒီမြန်မာပြည်ကိုကမ်းလှမ်းဆက်သွယ်လာရှိပါပြီလား။တကယ်လို့အဲ့ဒီလက်ရှိသူ့အနေနဲ့လက်ရှိအခြေအနေမှာပေါ့လေကမ်းလှမ်းဆက်သွယ်လာရဲဆိုလို့ရှိရင်လက်ခံဖို့အခြေအနေများရှိပါမှာပေါ့။ကျွန်တော်ဆိုလိုတာကဟိုအရင်အခြေအနေနဲ့အခုအခြေအနေနဲ့များအပြောင်းအလဲရှိနိုင်မလားပေါ့။ဒီလိုမျိုးကမ်းလှမ်းလာရဆိုရင်။ဟုတ်ကဲ့ဒီတရုတ်နဲ့မြန်မာနိုင်ငံကကျွန်တော်တို့ကမဟာဗျူဟာမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။
ဒီကျွန်တော်တို့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဒီအင်ဂျင်နီယာနိုင်ငံတွေဖြစ်ပြီးတော့ကြာဒါတရုတ်တက်မတော်နဲ့မြန်မာတက်မတော်တရုတ်နိုင်ငံအစိုးရမြန်မာနိုင်ငံအစိုးရတို့ဒီရခိုင်ကအတိုင်းကျွန်တော်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ထဲတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ ဒါအပြင်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံ၅နိုင်ငံရှိပါတယ်အိန္ဒိယချင်း၅နိုင်ငံလုံးနဲ့လည်းကျွန်တော်တို့ဒီဒါပူးပေါင်းဆက်သွယ်ဆက်ဆံနေတဲ့ဒါနိုင်ငံဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကအိန္ဒိယချင်းနိုင်ငံရောအာဆီယံနိုင်ငံတွေရောကျွန်တော်တို့ဒီကမ္ဘာနိုင်ငံတွေရောတမတော်ကာဝေးရေးချုပ်ဒါစီမံခန့်ခွဲရေးကောင်စီဥက္ကဋ္ဌပြောထားတာဒီသူပြောစပြောကြကျွန်တော်တို့နိုင်ငံတော်တာဝန်ယူခဲ့တာပြောလာတာဒီမျိုးဝေမပြတ်ဆက်ဆံရေးကိုကျွန်တော်တို့ဦးတည်ဆောင်ရွက်ပါမယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့အထူးသဖြင့်ပေါ့နော်အိန္ဒိယချင်းနိုင်ငံတွေအာဆီယံနိုင်ငံတွေကကြောကြားချက်တွေပေါ့နော်ကြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လင်းနာထားမှတ်သားဆောင်ရွက်လျက်ရှိပါတယ်။ဒါနဲ့ပတ်သက်ပေါ့ကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပေါ့ဆိုကြဒီမြန်မာနိုင်ငံတည်ငြိမ်အေဂျင်စီမြန်မာနိုင်ငံတရားဥပဒေပြန်လည်စိုးမိုးရေးအခြေအနေအေဂျင်စီနဲ့ပတ်သက်ပြီးတော့ကြစိတ်ဝင်စားရှိတဲ့နိုင်ငံဥသမျှရဲ့ပြောဆိုချက်မှန်သမျှကိုလည်းကျွန်တော်အလေးထားပါတယ်၎င်းတို့ရဲ့သူတို့ပြောဆိုချက်အတိုင်းပဲစေတနာထားတဲ့ဟာတွေကိုလည်းကျွန်တော်တို့ကတံပိုးထားပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အခုလက်ရှိဖန်စီထားခံရတဲ့ဒေါက်ဆာစီတို့တခြားပေါ့နိုင်ငံကောင်းဆောင်မျိုးတွေနဲ့ဒီအစိုးရကောင်းဆောင်မျိုးတွေနဲ့အရင်အစိုးရကောင်းဆောင်မျိုးတွေနဲ့စစ်ဆက်ဆွေးနွေးရမယ့်လမ်းကြောင်းမျိုးကိုသူတို့ကတိုက်တွန်းလာတယ်ဆိုရင်တော့အဲ့ဒီအနေထားတွေကဖြစ်လာနိုင်တဲ့အနေထားရှိမှာကြက
်အဓိကတော့ကျွန်တော်ပြောခဲ့တယ်လို့ပါပဲကျွန်တော်ပြောမဲ့ဥဒ္ဒါဒီဒီကျွန်တော်တို့ပြောထားတဲ့ဒါဥတည်ချက်9ရာဒါရှေ့လုပ်ငန်းတွေ9ရာရဲ့အန်ချောင်းအတိုင်းပဲကျွန်တော်တို့သွားမှာဖြစ်ပါတယ
်ဒါကတော့ကျွန်တော် VOA သတင်းတောက်ကုမိုးစော်နဲ့စစ်ကောင်စီခန့်နဲ့ဒုတိယပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့အပြပြန်လှန်မေးမြန်းဖြေကြားခဲ့တဲ့အပိုင်းဖြစ်ပါတယ်ဒီတော့ကုမိုးစော်ကြီးကျွန်တော် VOA အနေနဲ့ကစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒါပထမဆုံးအကြိမ်တက်ရောက်တာပေါ့နော်အဲ့တော့ဒီသတင်းစာရှင်းလင်းပွဲမှာဘယ်လောက်ထိလွတ်လွတ်လပ်လပ်ရှိတယ်လေဘလောက်ထိလွတ်လွတ်လပ်လပ်မေးခွင့်ရလဲအဲ့အခြေအနေလေးသိကြမှာလဲ
ခုကျွန်တော်ကြည့်ရတဲ့လောက်ကတော့တော်တော်များများတော့လွတ်လွတ်လပ်လပ်မေးခွင့်ရှိပါတယ်မေးတဲ့အမေးတွေကိုလည်းအမေးခွန်းတိုင်းကိုပြန်လည်ဖြေရှားပေးရရှိရပေါ့ဒီစလောက်ဆိုရင်ကျွန်တော်ရန်ကုန်ကနေပြီးတော့လာတဲ့သတင်းသမားကကျွန်တော်တခြားလေးလာသူတော့ပေါ့ဆိုအားလုံး28ယောက်လောက်ရှိနေဗျာနောက်ကျွန်တော်တို့နေပြည်တော်ကသတင်းတော်တွေတွေလည်းလာတာရှိပါတယ်အဲ့တော့အနည်းဆုံးကတော့ကျွန်တော်တို့50ပတ်ဝန်းကျင်လောက်မှာရှိမယ်လို့ထင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့လက်ရှိသတင်းတာဝန်တကယ်တမ်း3 media မှာတကယ်လုပ်နေတဲ့သတင်းသမားတွေရောတက်နိုင်ရလား
ဒီသတင်းဌာနကြီးတွေကတချို့ဟာတွေကဒီဟောပေါ့ license ပိတ်ထားတဲ့ဟာမျိုးတွေရှိတော့အဲ့ဒီသတင်းဌာနကြီးတွေကသတင်းတောက်တွေတော်တော်များများတော့မတွေ့ရဘူးကြီး